ပါရှင်အင်္ဂါနေ့တရိုက်လေးလိုင်းစီစဉ်ကနေကြိုးဆိုပါရစေဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြည်သူတွေမဲဆင်းစစ်ဆေးမှုနဲ့ပတ်သက်ပြီးကြုံရတဲ့အခက်အခဲတွေနဲ့ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားကြမလဲဆိုတာတွေကိုဆွေးနွေးကြမှာပါပင်တိုင်ဆွေးနွေးပေးဖို့ဖိတ်ကြားထားသူကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကမဲဆင်းစစ်ဆေးအဖွဲ့ကောင်ဆောင်ဦးထွန်းထွန်းဟိန်မြမအရေးစောင့်ကြည့်လေ့လာသုံးသပ်နေတဲ့ဦးစီသူအောင်မြတ်နောက် IYFC လို့ခေါ်တဲ့အပြောင်းလဲလုပ်နေတဲ့လူငယ်အဖွဲ့ကကိုယ်တိုင်မဲဆင်းနေစစ်ဆင်းနေတဲ့မတ်ရွှေဆက်တူဖြစ်ပါတယ်။အော်ဦးထွန်းထွန်းရင်ရောက်ပြီလားမသိနော်
။အော်ရောက်ပါပြီခင်ဗျာ။
ဟုတ်ကဲ့။အခုကြုံတွေ့နေရတဲ့အခက်အခဲပြောပြပေးပါဦး
။ကျွန်တော်နိုင်ငံလူနိုင်ငံသားများရဲ့ကျွန်တော်အမြင့်ဆုံးခွင့်ရပေါ့ဒီ။အဘိပိုင်ခွင့်ရနောက်တစ်ခါကျွန်တော်ရွေးချယ်ခံပိုင်ခွင့်ရဆိုလို့သာဒီခွင့်ရနဲ့ရှိပါတယ်ခင်ဗျာ။အဲ့ဒါလေးကျွန်တော်ဖွဲ့စည်းရုပ်ချုပ်ပုံချင်းအောင်ပြရမည်ဆိုကျွန်ပေးထားတဲ့ခွင့်ရပါ။ဒီခွင့်ရင်းရဲ့ဘူးတက်ဆက်ရှင်မကြည့်ပြီးတဲ့နိုင်ငံသားတိုင်းအကြရပိုင်မျိုးရှိတယ်လို့ပြန်လည်ထားရှိပါတယ်။ဒီခွင့်ရင်းကိုဒါမျိုးသားဒီမျိုးစီဖွဲ့ရုပ်ညီမကျွန်တော်တို့အကာအကွယ်ပေးလိုပါတယ်။အဲအဲ့ဒီကြောင့်ကျွန်တော်မြေပြီးနိုင်အောင်ပေါ့မင်းချင်းစီစီကြီးကိုကျွန်တော်တို့ဒီဆောင်နေတာပါ
။အခက်အခဲတွေကတော့အများကြီးတွေ့ရတယ်လို့ပြောနေကြပါတယ်။ဦးစီသူအောင်မြတ်ဒီမြန်မာနိုင်ငံအပြောင်းလဲတွေစောင့်ကြည့်နေတဲ့လူတယောက်အနေနဲ့အခက်အခဲတွေပါရင်မြင်ရပါလေဦးစီသူအောင်မြတ်ပြောပြပေးပါဦး
။အဲပထမတစ်ခုကဟိုမေတ္တာစပြီးတော့ပြည်သူစီရင်ကပေါ်ခဲ့တဲ့ပြဿနာပေါ့နော်အဲ့ဒါဒီဟိုကျွန်တော်တို့သတင်းမီဒီယာတွေကလည်းမေးတယ်သူတို့တွေကလည်းဖြေတယ်ဆိုတော့မေတ္တာစပြီးတော့ပြည်သူစီရင်အခါတုန်းကဆိုရင်အဲသူတို့တွေကသကောင်ချင်းကိုလည်းအခြေမခံထားဘူး2010ရွေးကောက်ပွဲတုန်းကအသုံးပြုခဲ့တာတွေလည်းအခြေမခံထားဘူးအဲသူတို့ဖာသာသူတို့ဟိုလုတ်ခဲ့တယ်လို့ပြောတယ်အဲဒါပေမဲ့အဲ့လိုလုတ်ခဲ့ပြီးတဲ့အခါကျတော့တကယ်တကယ်စီရင်ကိုထုတ်ပြန်လိုက်တဲ့အခါကျတော့အမှားအယဉ်မောင်းဟိုမြောင်များစွာတွေ့တာပေါ့နော်ပုံစံတစ်ခုနဲ့သူတို့ကထုတ်ပြန်တာပေါ့အတွေ့အခါကျတော့အားလုံးကဝိုင်းပြီးတော့ဝေဖန်ကြတယ်။အဲ့တော့ဟိုကော်မရှင်ကဘာပြောလဲဆိုတဲ့အခါကျတော့အာသွားကြည့်ဖို့လိုတယ်။ခင်ဗျားတို့ကမှားတယ်ပြောရင်တော့ကျွန်တော်တို့ပြင်ပေးမယ်။မပါဘူးဆိုထည့်ပေးမယ်။မပါသင့်တဲ့လူတွေပါနေတယ်ဆိုရင်ကျွန်တော်တို့ဒီပြင်ပါကျွန်တော်တို့ဖြုတ်ပေးမယ်ဆိုပြီးတော့မှဒါမျိုးသူ့ဘက်ကအကြောင်းပြတယ်။အဲ့တော့ပြည်သူတို့ကစိတ်ချွေပါတယ်။တကယ်တကယ်ကျတော့မဲပြင်းနေမှန်မှန်ကန်ကန်မဲပေးတိုင်ခွင့်ရှိသူတိုင်းမဲပြင်းနေမှာပါဖို့ဆိုတဲ့ဟာကကော်မရှင်ရဲ့တာဝန်။တကယ်လို့သူ့တာဝန်ကိုသူမချေပြုံခဲ့ဘူး။ဒါပေမဲ့ဒီမကြေပြုံတဲ့ကိစ္စကိုလည်းပြည်သူတွေကသီးခံခဲ့တယ်သီးခံပြီးတော့မှကြည်ဆိုသက်ကြည်တယ်တောင်းဆိုတောင်းတော့ပေါ့နော်အဲ့တော့နောက်တစ်ချိန်ထပ်ပြီးတော့ထုတ်ပြန်တဲ့ခါကျတော့လည်းဟိုပန်းနေတာတွေပါတွေတွေးတာပေါ့နော်ထပ်ပြီးတော့တွေးတယ်ထပ်ပြီးတော့တင်တယ်အခုနောက်ဆုံးအချိန်မှကျတော့ပြဿနာတွေကဘာတွေတိုးလာတယ်ဆိုတော့နှစ်ခုပေါ့ငကိုတော့ကထုတ်ပြန်ထားတဲ့ပုံစံအတိုင်းသူကမဟုတ်တော့ပြန်ဘူးတခါပြန်ပြီးတော့သူကပြောင်းပလိုက်တယ်ပြောင်းပလိုက်တယ်ဆိုတာက software တွေပါတွေနဲ့ internet ကွန်ပျူတာ software တွေနဲ့ပြောင်းတယ်လို့ပြောပြီးတော့မှလူတွေကိုကြည့်ပြီးတော့စစ်ဆေးတဲ့စီမှာဟိုတိုက်နံပါတ်တို့အိမ်နံပါတ်တို့ဘာလို့အဲ့ဒါနဲ့အရင်စပြီးတော့စစ်ဆေးရမယ်ဆိုတဲ့ဟာမျိုးတွေသူတို့ကလုပ်ထားတယ်လုပ်ထားတော့ကျွန်တော်တို့ကိုယ်တိုင်လည်းသွားကြည့်တယ်တော်တော်လေးကိုကြည့်ရခက်ပါတယ်လူတွေကကျွန်တော်တို့ဟိုမြန်မာစာရေးသားဖွဲ့ထုတ်မှုအနေထားရဆိုရင်လူတွေကမျက်လုံးကဒီဘယ်ဘက်ကစကြည့်တယ်ပြီးညာဘက်ကိုကြည့်သွားတဲ့အနေထားရှိတဲ့စီမှာသူကညာဘက်ကိုအရင်သွားကြည့်ပါပြီးတော့မှဘယ်ဘက်မှာကိုယ်နာမည်ပါမပါကြည့်ပါဆိုတော့ဟိုပြောမှဆိုတော့အခက်ခဲတဲ့အများကြီးပဲပုံစံဒီမှာသူကပြောင်းလိုက်တဲ့ခါကျတော့ဟိုတမင်များလုပ်ထားသလားလို့ထင်ရတော့အောင်လူတွေကအကုန်လုံးစစ်စီရခက်တယ်အဲ့ဒါတစ်ချက်ပြီးတော့နောက်အချို့လူတွေကပြောကြတယ်အဲသူတို့အနေနဲ့ဒါအမှားလို့ဆိုပြီးတော့မှပြီးခဲ့တဲ့အခေါက်ကနေပြီးတော့သွားတင်ပြထားတာတွေရှိတယ်အဲဒါပေမဲ့အဲ့ဒါတွေကလည်းအကုန်လုံးပြန်ပြီးတော့ဟိုအမှားတိုင်းပြန်ပါနေတယ်ဆိုပြီးတော့မှပြောတာတွေလည်းရှိလာတယ်အဲဒါနဲ့ပတ်သက်ရင်လည်းကော်မရှင်ကသူဘာမှတာဝန်ယူတာမရှိဘူးသူပြောတာတခုတည်းပဲ
ဟုတ်ကဲ့ပါ
အမှားလို့ဆိုရင်လာပြောပါပြင်ပေးမယ်ဆိုပြီးတော့မှဒီတိုင်းပဲပြောတော့
မယ်ဟုတ်ကဲ့ပ
ါကြတော့ဒီအခက်ခဲတွေကမဲပြေးတဲ့နေ့အထိကိုတည်သွားလိမ့်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဟိုကိုရိုင်းကိုချပေါ့နော်မဲပေးအောင်လှုံ့ဆော်နေတဲ့အလူငယ်အဖွဲ့တွေရပေါ့နော်ဒီ IYFC အဖွဲ့ကမတ်ရွှေဆက်ဟိုမဲဆင်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးပါနော
်ဒီမားတို့အဖွဲ့ကတော့ဒီမဲတွေလူတိုင်းထည့်နိုင်အောင်ဆိုပြီးလှုံ့ဆော်ပေးဖို့တက္ကကမ်ပိန်းလေးတွေလုပ်တယ်မဲဘယ်လိုပေးရမလဲဆိုရင်လမ်းညွှန်စာရဲ့အချက်ကလေးခုနှစ်ချက်ပါတယ်စတစ်ကာပန်ဖလက်လေးလည်းဝေးရပေါ့နော်လေးမျိုးနဲ့တာဂက်ထားထားတဲ့အင်တရာကိုခုပြမောက်ဆုံးတစ်ခေါက်သွားခဲ့ရပေါ့နော်အခက်အခဲတွေကတော့အများကြီးရှိတယ်ကျွန်တော်တို့ပြမောက်ဆုံးဈေးတွေကိုသွားတယ်မိကွက်ဈေးပေါ့နော်အဲ့ကိုသွားတော့ဈေးထဲမှာကျွန်တော်တို့လိုက်ပြီးတော့စတစ်ကာတွေဝေးရစတစ်ကာတွေဝေးတယ်ကတ်တယ်ထိတာဘာမှအခုအခက်အခဲမရှိဘူးဒါပေမဲ့ကျွန်တော်တို့မေးခွန်းတွေမေးတယ်မဲဆင်းစစ်ပြပြလာပေါ့နော်အဲ့လိုမျိုးမေးကြတဲ့အခါမှာ10ယောက်မှ9ယောက်လောက်ကတော့ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်တစားနဲ့မဲဆင်းသွားစစ်ထားတာမျိုးမတွေ့ရဘူးပေါ့နော
်
အချို့ကြီးကျလည်းရွေးကောက်ပွဲပဲနေလို့မလဲဆိုတာမျိုးမသိသေးတာ ठी လည်းတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့
အဲ့လိုမျိုးနယ်ဘက်မှာစပ်ပနေရတရုံးကလှုပ်ရှားနေရစိတ်ယုံသမိုင်းလှုပ်သမိုင်းရှိရသူအပြင်ဟိုတခြားဒီဒါတနိုင်ငံလုံးတိုင်းတန်နဲ့ပြောမယ်ဆိုလို့ရှိရင်ဒီမိုကရေစီတက်တန်လည်းအရင်နှုတ်နေတဲ့အတွက် ပြည်သူတွေနဲ့ဘလို့မှကိုကျွမ်းမဝင်အစိမ့်တသက်ဖြစ်နေရဲ့ကျွေးကောက်ပွဲကော်မရှင်ကအများကြီးကိုကူညီထောက်ပံ့မှသာတနိုင်ငံလုံးတိုက်တာနေနဲ့အများကြီးကိုသူတို့လှုပ်ဆော်ပြီးမှသာအကုန်လုံးကစိတ်ပါဝင်စားပြီးတော့ဒီလိုမဲစင်းနေစစ်တာတို့ဟိုဘလို့ချက်လက်ဒီပုံစံမျိုးယူပြီးတော့ဘလို့ပြင်ရမလဲဆိုတာမျိုးပေါ့နော်အဲ့လိုမျိုးတွေသူကပို့ပြီးတော့ဟိုနားလည်လာမယ်လို့ညီမထင်ပါတယ်
ဟုတ်ကဲ့ဟိုမကြသေးခင်ကပဲဒီကအမျိုးစိမသတင်းမှရေးထားတယ်ဒီကွန်ပျူတာမှာမဲဆင်းထည့်တာဟာအင်္ဂလိပ် XKR စင်တန်းဆင်ထားတာဟုတ်တယ်မဲဆင်းချိန်ညာပြီးမှသိရတယ်လို့ဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ပြောတဲ့အကြောင်းပေါ့နော်ပြင်ညာပေးရမယ့်တာဝန်မိရော့ခဲ့တယ်လို့ဥက္ကဋ္ဌဦးတင်ခေါ်ရင်ဝန်ခံကြောင့်သူကရေးထားပါတယ်ဒီမဲဆင်းမှာအခက်အခဲတွေနဲ့ပတ်သက်ပြီးတော့ဦးမျက်နှာဒီရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တူပေါ့နော်ရွေးကောက်ပွဲကော်မရှင်ဖွဲ့ကဘာတွေလုပ်ထားလဲဆိုတာအခုလို့ပြောပါတယ်
ကျွန်တော်ကဟိုညကြိုက်ကြီးလေးထုတ်ထားတယ်လေဘယ်လိုဘယ်လိုကြည့်ရမလဲဆိုတာလေအဲမဲစင်းကတ်တဲ့နေရာမှာပါကျွန်တော်ကအဲ့ဒီကတ်ထားတဲ့မဲစားနှက်ရှင်လေးလာရင်ဘယ်လိုကြည့်ပါဆိုပြီးတော့လေညကြိုက်ကြီးလေးလှုပ်ထားတယ်အဲ့တော့ဟိုသူကကာကြီးဆိုကာကြီးအခရာခါဝေးဆိုခါဝေးအခရာပေါ်ပါလဲလှုပ်ထားတယ်လေအစင်းပြောင်ခုတော့တော်လေးကြည့်လို့လွဲနေပါပြီလမ်းဆိုလဲလမ်းလိုက်ဟောတာလမ်းဆိုလဲလိုင်းလိုက်လိုင်းလိုက်ကြည့်အဲ့ဒါလေးလေးကျွန်တော်လှုပ်ထားတယ်လေညာဆုံးကအဲ့ဒီမဲစင်းလာကြည့်လဲပဲဟိုမှာရှင်းပြပါဆိုပြီးလူတယောက်တောင်းပေးထားတယ်လေလာပြီးတော့ဒီဟိုပြင်ကြည့်လို့လေအောင်ဘယ်လိုလိုကြည့်ရမလဲဆိုပြီးတော့ကျွန်တော်တို့ဟိုတောင်းပေးထားတာပေါ့သူကနေရှင်းပြပါတယ်ကတ်ထားတဲ့နေရာလည်းပဲဟိုကာကြီးဆိုကာကြီးအခရာခါဝေးဆိုခါဝေးအခရာစိတ်မှာအဲ့လိုကျွန်တော်ရေးထားတယ်လေကြည့်လို့လွယ်အောင်လေနောက်အေးဟိုလမ်းဆိုလမ်းလိုက်ကြည့်လမ်းလိုက်ဟောလားလမ်းနာမည်တွေရေးထားတယ်ဥပမာဟိုတမာလန်းတို့ခေလန်းတို့စသဖြင့်လမ်းလိုက်လေလမ်းလိုက်လေတွေသူကလို့လုပ်ထားတယ်တိုက်နိုင်မှဆိုတိုက်နိုင်ပါတယ်ဟိုကြည့်အခန်းနံပါတ်တွေကြည့်အဲ့လိုလေးနဲ့ကျွန်တော်တို့ဟိုညွှန်ပြထားတာပေါ့နောက်အစားလည်းအဲ့လိုကြည့်ဖို့လွယ်အောင်ကျွန်တော်အဲ့လိုလုပ်ထားတာပေါ့
VOYO ဒီ diet လေးလိုင်းအစီအစဉ်မှာပေါ့နော်ဆွေးနွေးဖို့အတွက်စာရေးပေးထားတဲ့လူတွေရှိပါတယ်။ဟိုပထမတော့မောင်မိုးပါ။ဒီရက်ကပ်ဝါကော်မရှင်ကပြောပေမဲ့သူတို့တွေကတော်တော်လေးစိတ်ပြတ်နေကြပါတယ်။မဲဆင်းမှာအလွဲတွေဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နောက်မှမဲဆင်းအလွဲတွေမဖြစ်စေလို့တဲ့အပြင်အခုလည်းမဖြစ်စေခြင်းဘူးပေါ့နော်သူရေးပါတယ်။ဒီရက်ကပ်ဝါကော်မရှင်ထဲမှာတင့်တောက်သူတွေပေါင်းဘလို့ဆောင်ရွက်နိုင်မလဲသူကမေးထားပါတယ်။နောက်တစ်ခုကရန်ကုန်ကကိုခင်မောင်နဲ့မှာသူကတော့အင်္ဂလိပ်လိုရေးထားပါတယ်။ကော်မရှင်ဥက္ကဋ္ဌဦးတင်ရညာနေတယ်ဆိုပြီးသူကစာရေးထားပါတယ်။တို့အတွက်ပေါ့နော်မဲပေးတဲ့စနစ်ကိုချပြဖို့အတွက်ပြင်ဆင်ခြင်းကောင်းကောင်းရပါပါတယ်။နောက်ပြီးတော့ဒါတိတ်ခက်ခဲတဲ့ကိစ္စလည်းမဟုတ်ပါဘူးတဲ့။ဒါပေမဲ့သူတို့တွေရှုံးနိုင်ခြင်းရှိတယ်မဟုတ်အခုမဲဆင်းအမှားတွေထုတ်ပြန်တယ်လို့အစိုးရကလည်းဒီတိုင်းလက်ပိုက်ကြည့်နေတယ်လို့သူကတော့ရေးပါတယ်ဒါသူတို့မကြေမနက်နဲ့ပေါ့နော်ဒီဝင်ဆွေးနွေးပြောထားတာပါ။ VOE သောတာရှင်တဦးဖြစ်တဲ့ဦးဖုံးတန်ဦးမြေလက်သားသူကလည်းပေးပေးစာအနေနဲ့ပို့ထားပါတယ်။သူကဒီ14ရက်နေရာစပြီးတော့မဲဆင်းတွေကိုဒီရက်ကွက်ရက်ကြီးအုပ်ချုပ်ရေးရုံးတွေမှာကတ်ထားတာမျိုးတွားချိပါတယ်တဲ့မိသားစုဆင်းပါပြီးသားဖြစ်တဲ့မိသားစုဝင်တယောက်လုံးနာမည်ပါမလာပါဘူးတဲ့တယောက်ကျတော့ခင်နဲ့ခိုင်ကိုလွဲပြီးရေးထားတဲ့အတွက်သတ်မှတ်တဲ့ပုံစံနဲ့တင်ခဲ့ရတယ်တဲ့နောက်ပထမချိန်တော့လည်းမိခင်ဖြစ်သူကိုနာမည်မှားရေးထားတယ်ဒေါ်သိန်းမြဟိုဒေါ်တန်းမြလို့လက်တလုံးကြားရေးတယ်ပေါ့နောက်နာမည်ရှာတဲ့ခါမှာလည်းအခင်အဆင်လိုက်လှုပ်ထားတဲ့အတွက်ခက်ခက်ခဲခဲရှာပါတယ်တဲ့အိမ်တော်စုဆင်းအတိုင်းလှုပ်ထားရင်တော့လွယ်လွယ်ကူကူရှာလို့ရပါတယ်တဲ့အခုကအဲ့လိုမဟုတ်ဘူးပေါ့နော်နော်အောက်ခြေရက်ကွက်ကအစိုးရအောက်ခြေဝန်တန်းနဲ့မေးတဲ့အခါမှာလဲသူကခိုင်းတဲ့အတိုင်းလှုပ်တာကွာလို့မာရီကျော်ကြီးပြောပါတယ်တဲ့အဲ့လိုမေးတဲ့ညနေခါမှာလဲအဆင်မပြေပါဘူးတဲ့အဲ့ဒါသူတို့သူ့ဆိုရင်ချက်ကတော့အဖြေမှန်မရမှာဆိုးတယ်ပေါ့နော်အဲ့ဒါသူကပြောထားပါတယ်နောက်လွတ်လပ်တဲ့စေတနာဝန်တန်းများအဖွဲ့ကလဲသူတို့ကပညာတက်စောင်ထုတ်ပြီးတော့ပြောပါတယ်ဒီလောက်ကပေါ့နော်မှတ်ပုံတင်ဦးစီးဌာနအိမ်တော်စုဆင်ရပုံစံ66မြင်းဆောင်6ကိုအခြေခံပြုစုထားတာလို့သိရတဲ့ကြောင့်ဒါဥပဒေကိုချိုးဖောက်ရကြပါတယ်ဘာလို့လဲဆိုတော့လွတ်တော်နီးဥပဒေရဆိုရင်နဲ့ရက်ကွက်ကြေးရအုပ်ချုပ်ရေးမှုတွေပေါ့နော်မြို့နယ်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားဦးစီးဌာနဒီပြုစုထားတဲ့လူဦးရေဆင်ရကိုယူရမယ်လို့အခြေပြောထားတယ်ပေါ့နော်ဒါအဲ့အတိုင်းမလုပ်ပါဘူးတဲ့ဟိုရက်ကွက်ကြေးရဒီမြို့နယ်တွေကဆင်းနေပါနောက်ဆုံးစည်ရင်စရာကိုကောက်ယူထားတာမှမှန်နေတယ်အဲ့ထက်မှပြင်ပရောက်မဲဆန္ဒရှင်တွေအဲဆင်းနေတဲ့သူတွေပါတယ်ပေါ့နောက်ပြီးတော့ပုံစံ66မြင်းဆောင်6မှာကျတော့ဒါနှစ်ပေါင်းများစွာပြင်ဆင်မှုမရှိတဲ့အမှားယွင်းတွေဖြစ်နေတယ်ပေါ့ဒီလိုအမှားယွင်းတွေဖြစ်နေတာအတွက်ကိုသူကဂုံတိုက်ခါရှိရှိတာဝန်ယူမှုဖြစ်နေလှုပ်ဆောင်ဖို့သူကတိုက်တွန်းထားပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဦးထွန်းထွန်းဟိန်ပြောပြပေးပါခုကိုယ်တိုင်သွားပြီးတော့စည်ရင်တွေစစ်ဆေးတဲ့အခါမှာဘာတွေတွေ့ရပါလဲ
ဟုတ်ကဲ့ခင်ဗျာနိုင်ငံသားတရားဝင်အတက်ဆက်ရှင်နေပြီပြီဆိုလို့ရှိရင်ကျွန်တော်မြပေးပိုင်ခွင့်အခွင့်အရေးရပါတယ်ခင်ဗျာဒီဥပဒေရလို့ပြောလို့ရှိလို့ရှိရင်ကော်မရှင်နေမင်းစင်းကိုပြုစုရမယ်မင်းစင်းနဲ့မှအမီပါမှနေပြီးလို့ရမယ်ပြန်လာတာရှိပါတယ်ဒါဘာဖြစ်နေလဲလို့ပြောတဲ့အခါကျတော့နိုင်ငံသားတရားဖြစ်နေပြီမဲ့လို့ကော်မရှင်နေစင်းနဲ့မှပါမှရမယ်ဒါလို့ဖြစ်သွား ကျွန်တော်ကွန်ရှင်ကိုကြည့်တဲ့အခါမှာလေကွန်ရှင်ကကျွန်တော်လက်ဝကပုံစံ66မြောင်6ပေါ့လေအိမ်ထောင်စုဇေယျပေါ်မှာမူတည်ပြီးတော့ကျွန်တော်ပြုစုတယ်လို့ပြောတဲ့အခါကျတော့ကျွန်တော်အိမ်ထောင်စုဇေယျရှိတဲ့ယူမှာမဲစင်းမှာပါမယ်ကျွန်တော်ဒီလိုဖြစ်သွားအောင်အဲ့တော့ဒီ3ချက်ကိုကျွန်တော်တံတားနဲ့ကြည့်လိုက်လို့ရှိရင်ခွဲကြီးဟုတ်ချုပ်ပုံအချိန်ကဥပဒေမှာတော့ကျွန်တော်အသက်18နှစ်ပြည့်ပြီးတဲ့နိုင်ငံသားနဲ့မြေပြည်ပိုင်ခွင့်ရှိပြီမဲ့လို့ကျွန်တော်တကယ်တကယ်မှာတော့အသက်18နှစ်ပြည့်ပြီးနိုင်ငံသားဖြစ်တော်လည်းပဲအိမ်ထောင်စုဆင်းမရှိဘူးဆိုရင်ကျွန်တော်မဲပြည်ပိုင်ခွင့်မရှိဘူးလို့ကျွန်တော်တို့လည်းပြောဖြစ်သွားတယ်အတားတော့ပထမအချက်ချက်ပေါ့ဒုတိယအခြေအနေကတော့ကျွန်တော်အိမ်တော်ကြီးဆင်း66မြင်းဆောင်6ဆိုတာအတုံးမပြူတာ29နှစ်လောက်ပေါ့လေဒီရတဲ့ခါကျဒီဆင်းနေတက်ဝင်လို့ရှောင်းမှုအများကြီးအားငယ်သွားတယ်ဆင်းနေတဲ့သူပြောမှာပေါ့လေဒီပုံမှာကျွန်တော်ပြုစုလိုက်တဲ့ကြောင်းဒီမှာတည်သွားပြီမယ်လို့ဉာဏ်ရင်းမှာတော့မတည်ဘူးပေါ့လေနောက်ကတချို့ကအိမ်တော်ကြီးဇေယျအတိုင်းစနစ်ပြတ်လို့ပြင်မယ်လက်ထဲမှာတင်ပျောက်သွားတဲ့သဘောအနေထားရှိတာပေါ့လေရှင်ဥပမာကြောင်မဲကမိသားစုကြီးကရန်ကုန်ကျောင်းနေခိုင်မယ်လို့ပြောလို့ရှိရင်ကျောင်းမင်းလာဝကမှာအိမ်တော်စုဆင်းကိုအားမယ်ပုံစံ30ပေါ့လေကျွန်တော်ရှင်ကျောင်းခွင့်လက်မှတ်ကိုခိုင်ပြီးတော့သွားမယ်အဲရှင်ကျောင်းခွင့်ထဲမှာလည်းကျွန်တော်တို့ကရန်ကုန်မှာနေမယ့်လိစာကိုကျွန်တော်ပေါ်ပြရတယ်သူမှကမာကြီးကိုသွားမယ်ဆိုရင်ကျောင်းနေမယ့်လိစာကိုပေါ်ပြပြီးတော့မှကမာကြီးလာဝကမှာကျွန်တော်ဒီပုံစံ30ကိုဖြတ်ပြီးတော့မှကျွန်တော်အိမ်တော်စုဆရာထုတ်ပေးရပါအဲ့ဒီမဲ့ရန်ကုန်မှာကအိမ်တော်စုဇေယျတို့ထုတ်လိုက်တဲ့ခါကျရင်သူတို့ကဗာမီးလဲဆိုလို့ရှိရင်အိမ်မရှိသလားဒါမှမဟုတ်တိုက်ခန်းမှရှိသလားငှားနေရတာလို့ပြောလို့ရှိရင်ကျွန်တော်တို့အိမ်တော်စုစီရင်မရနိုင်လို့ပြောလို့အဲ့လိုဆိုရင်ကျွန်တော်တို့ကမဲပြီးပိုင်ခွင့်ဆုံးရှုံးနေတဲ့ဘောငါတို့ဖြစ်သွားတာပေါ့ဒ
ီကစနစ်ပေါ့နော်စနစ်ကအဲ့လိုဖြစ်နေတာပေါ့နော်ဆွေးနွေးဖို့အတွက်အရှင်ဝိမလစာကရောက်ပါပြီလားရှင
်အဲရောက်ပါပြီ
ဟုတ်မိတ်ပါဗျာ
ဒီကနေနဲ့ဆွေးနွေးဆင်တာကတော့ဒီမှာဥစဉ်တော့ထိုင်းနေတဲ့ကိုတောင်မျိုးရဲ့အဲမြန်မာနိုင်ငံမြန်မာရွှေပြောင်းတန်ရသာအလုပ်သမားတွေဟာနေပြီးတော့မေးစရန်တွေအဲမေးကိစ္စတွေပြေဖို့ကြိလိုက်တဲ့အခါမှာတပွေးရနေပြီးတော့ MD အဲနောက်တစ်ခွေကကြက်ခိုင်ဖန်ဖွန်ဆိုရေးဖြစ်တယ်အဲ MD ကြိလိုက်ကြလို့လေပဲMD မှာအတွင်းရင်းမှုကကလာဖြစ်နေတာကတော့ကြောင်းကြားခင်ဖွန်ပွဲပါတီကြိလိုက်ကြလို့လေပဲနှိပ်ပုံ60ကျော်လင်းလာပြီးတဲ့ကြောင်းတန်ရသာတွေကဘလို့ပြုတ်လာလေဆိုတော့အဲငါတို့မေးစရန်ကိုလည်းမကြည့်တော့ဘူးမေးကိုလည်းမထည့်တော့ဘူ
းဘောစင်ကာပူကမတန်လာရောက်ပါပြီလားဆာ
ရပါပြီ
ဟုတ်ကဲ့မဲဆင်းစစ်စစ်တန်းနဲ့ပတ်သက်ပြီးတော့ဗာအခက်အခဲတွေကြုံရတယ
်အဟုတ်ကဲ့အခက်အခဲတွေကတော့အများကြီးရှိပါတယ်ကျွန်တော်တို့ကစင်ကာပူကနေလှမ်းပြီးတော့ဒီမှာပုံစံ15တင်တဲ့ခါမှာလည်းကျွန်တော်တို့အတွက်လူလူစောရမှာအခက်အခဲရှိပါတယ်ဘာကြောင့်လဲဆိုတော့အစိုးရအနေနဲ့အဲ information ကိုလူတွေရှိရအောင်နောက်ရေးကော်အနေနဲ့ရောပေါ့နော်တက်ဆိုင်ရာဌာနတွေအနေနဲ့ရောသူလိုရမဲ့တာဝန်ကိုလူတွေရှိရအောင် right channel ကိုသူတို့မလုပ်ပေးနိုင်ပါဘူးအဲ့ခါကျတော့အဲ့ဒီတင်ရမဲ့လူတွေအတွက်information တွေသူတို့ရှိရောက်လာတဲ့ခါကျတော့အချိန်မီတင်နိုင်တာတွေအဲမပုတ်နိုင်တာတွေအများကြီးရှိပါတယ်နောက်တစ်ခါကျတော့မြမကြီးကမဲစီးရင်မှားတာပေါ့နော်ရေကော်ဟာစသူတို့ကဥပဒေကိုနားလည်အောင်စ조사နေရတဲ့အချိန်မှာဖြစ်တဲ့အတွက်ပြည်သူလူထုကဒီဥပဒေကြီးကိုသူတို့တိဖို့ဆိုပို့ပြီးတော့ခက်ခဲပါတယ်ဘာလို့ရမယ်ဆိုတဲ့အစဉ်အဆက်ကိုရှင်းပြတဲ့ပုံစံနဲ့မရှိတဲ့ခါကျတော့ဘာလို့ရမယ်ဆိုတော့သူတို့တိချာမသိဘူးပေါ့နော်အဲ့လိုခက်ခဲအများကြီးရှိပါတယ်နောက်တစ်ခါကျတော့အခုဖြစ်တဲ့ပြဿနာကပုံစံ66ပုံမှာမှညံပြီးတော့တည်းမသေးတာတဲ့အတွက်ကြောင့် information တွေမှားပါတယ်ဟိုတလောကကျတော့ application software ပြောင်းလဲကြောင်ဖြစ်ပါတယ်အဲသူကအမျိုးဆုံးလူတွေကပါတီတွေကနေဗီဒီယိုစာတွေအမှန်တည်းပြင်မှုတာဝန်ရှိတယ်ဆိုပြီးတော့သူကသူ့ရဲ့တာဝန်တွေသူများလွှဲချနေအဲဆိုရေးကောင်းနေလဲကသူ့ရဲ့အမှားကိုသူ့ရဲ့တာဝန်ကိုသူတို့သိပြီးတော့ပြင်းနေညံတာမှုရှိရမယ်တာဝန်မှုရှိရမယ်တာဝန်တည်တတ်မှုရှိမယ်ဆိုရင်အခုအချိန်မှာအချင်းကြီးပါသေးတယ်တကယ်ဖြစ်တဲ့ cost ကိုသူတို့အနေနဲ့ခြားပြပြီးတော့ပါတီနဲ့တွဲလုံးပြီးတော့အမြန်ဆုံးအမှန်ကိုပြင်နေအောင်ကြိုးစားမယ်ဆိုရင်တော့မဲဆင်းကအချင်းကြီးအမှန်တမ်းထွက်လာလိမ့်မယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာအခုဦးစီသူအောင်မြင့်နော်အခုဆွေးနွေးထားတဲ့အမှတ်တံတားပြောရတာနဲ့ပတ်သက်ပြီးတော့ပေါ့နော်ဦးစီသူအောင်မြင့်အမြင်လေးကိုသိပြစေ
အဓိကကတော့သူတို့လှုပ်ထားတဲ့ဟာကဟိုအချင်းကလည်းအရန်ကတ်နေပြီအရန်လည်းနဲ့ဆိုင်နေအဲ့ကတော့တာဝန်ယူဖို့လည်းမရှိဘူးအမှန်မှန်အရင်းရင်းနေလည်းအများကြီးလုပ်ခဲ့တော့ဂိုင်းကြီးကိုကျွန်တော်တို့ပြန်ပြောလို့တော့ခက်သွားတော့ပေါ့နော်မရတော့ဒါပေမဲ့ဘလို့ဖြည့်ချင်းရမလဲအရှိမဘလို့ကောင်းတော့မလဲဆိုတာဒါရက်ကသိမ့်မကြံတော့ဘူးကျွန်တော်တို့စဉ်းစားတော့အခုနောက်ကပြင်ပြသွားတဲ့ဟာကကျွန်တော်ဟိုလက်ခံပါတယ်သဘောတူပါတယ်တကယ်တကယ်ဒီရုပ်ောက်ပွဲကြီးကိုကောင်းကောင်းမွန်မွန်ဖြစ်စေချင်တယ်ဆိုရင်တော့အခုသိမ့်မကြံတော့သေးတဲ့ကာလအတွင်းမှာရုပ်ောက်ပွဲကော်မရှင်အနေနဲ့ဒါNLD လိုပါတီမျိုးပြည်ခိုင်ပြိုးလိုပါတီမျိုးအဲ့ဒီကတကယ်အဓိကကျတဲ့ဒီပါတီတာဝန်ခံနေနဲ့ညှိနှိုင်းဆွေးနွေးပြီးတော့လဲပေးတဲ့နေ့မှာဘလို့ဖြစ်တဲ့လဲဆိုတာကိုသူတို့စကန်နဲ့စိတ်ကြထုတ်ဖို့လိုရဲအဲ့ဒီခါကျရင်အဲ့ဒီညှိနှိုင်းထားတဲ့အဖြေပေါ်မှာမူတည်ပြီးတော့လုတ်ကင်သွားမယ်ဆိုရင်တော့ယူကောက်ပွဲကအဆင်ပြေပြေဖြစ်နိုင်လိမ့်မယ်ဒါလို့မဟုတ်ဘဲနဲ့ဥတင်အေးကသူ့ရဲ့သဘောတိုင်းပေါ့နော်အခုဆိုသူကအမျိုးမျိုးသူလှုပ်လာတယ်အဲ့ဒါမဲသွားပေးတဲ့ခါကျရင်မှတ်ဖို့နေမလိုဘူးကြိုတင်ပြီးတော့မှဒါမဲပေးပိုင်ခွင့်လက်မှတ်တွေထုတ်ထားပေးမယ်ဆိုတဲ့ဟာမျိုးလှုပ်လာတာမျိုးတကယ်ကြတော့မဲပေးပိုင်ခွင့်ရှင်းနေမှမပါတဲ့လူတွေကလည်းအများကြီးရှိတော့ ကတနာရီတက်လာနိုင်တဲ့အခြေအနေမျိုးအဲ့ဒါကို
ဒီကနေ့
သူအမေရိကန်တစ်ခုပြီးတစ်ခုထုတ်ပြီးတော့လုပ်နေမယ်ဆိုရင်တော့ကတနာရီကပြည်လည်မှာမဟုတ်ဘဲနဲ့ပို့ပြီးတော့ကြီးထွားလာမယ်လို့ရှိတယ်လို့ပြင်ပါတယ်
။ပါဝင်ဆွေးနွေးတဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ရှင်။